အရင်ပေါ်နေတဲ့တောင်ပြိုပင်လယ်အတွင်းဗီယက်နမ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ရေးပြမှာအေဗီလာအစောပိုင်းကဗီယက်နမ်ငါးဖမ်းလေတစ်စိမ်းကိုတိုက်ပြီးနှိမ့်ယူခဲ့တဲ့တရုတ်သင်္ဘောဟိုင်ယန်ဒီဇီအဲ့ဒီရေးပြနဲ့ပြန်ရောက်လာခဲ့ပြပါတယ်။ဟိုင်ယန်ဒီဇီသင်္ဘောဟာဗီယက်နမ်ရဲ့အထူးစီးပွားရေးရေးပိုင်နဲ့ဆောင်တဲ့အင်္ဂလိပ်ညာပိုင်းကပြန်ရောက်လာတာဖြစ်တယ်လို့ Maritime Traffic အဖွဲ့ကပြောပါတယ်။အခုလိုပြန်ရောက်လာတဲ့ကြောင့်ဗီယက်နမ်နိုင်ငံနဲ့တရုတ်နိုင်ငံအကြားတင်းမဟုတ်တဲ့ပြန်ပြေးမြင့်တက်လာစေမယ့်အန္တရာယ်ပိုများလာစေပါတယ်။ဟိုင်ယန်ဒီဇီတမောတိုက်လို့နေမြုပ်သွားတဲ့ဗီယက်နမ်ငါးဖမ်းတမောမှာငါးဖမ်းသမား6ယောက်တက်မတည်ပဲလို့မြောက်ခဲ့တာပါ။အဲဒီဖြစ်ပျက်ကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကတရုတ်နိုင်ငံဟာ COVID-19 ကိစ္စကနေအာရုံလဲပြောင်းဖို့စူးစမ်းနေတယ်လို့ဆက်ဆွဲခဲ့ပါသေးတယ်ခင်ဗျ။